ဘရာဇီးနိုင်ငံရဲ့တက်တန်းရေဆုံပြတိုက်ကြီးမှာမိအကြီးအကျယ်လောင်ကျွမ်းမှုကိုထိန်းချုပ်နိုင်တော့မယ်လို့မိသက်ဌာနပြောခွင့်ရကဒီကနေ့တနင်္လာနေ့အစောပိုင်းမှာပြောပါတယ်မိလောင်နာကိုအပိသက်နှိမ့်တက်နိုင်မှုအတွက်နောက်ထပ်နိုင်ပိုင်းလောက်တော့အချိန်ယူအောင်မယ်လို့လည်းပြောပါတယ်နှစ်ပေါင်း200တက်တန်းရှိတဲ့ National Museum အမျိုးသားပြတိုက်မှာရှေးဟောင်းပစ္စည်းတန်း20ကိုထိန်းသိမ်းထားတာပါတံပိုးမဖြတ်နိုင်တဲ့ဆုံးရှုံးမှုအဖြစ်ဘရာဇီးသမ္မတကပြောပါတယ်ဘရာဇီးနိုင်ငံအတွက်ဝန်내ပွဲဖြစ်ရလို့လည်းသမ္မတကကြေညာချက်မှာပြောဆိုထားပါတယ်နှစ်ပေါင်း200ကြိုးစားဆောင်ရွက်ခဲ့တာတွေသူတေသနာတွေနဲ့အသည့်အမြင်တွေဆုံးရှုံးရတယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်ဘရာဇီးနဲ့တခြားနိုင်ငံတွေရဲ့သမိုင်းဆိုင်ရာပစ္စည်းပေါင်း2000ကျော်နဲ့ဘရာဇီးတော်ဝင်မိသားစုထံကပစ္စည်းအမြောက်အများကိုပြတိုက်မှာထိန်းသိမ်းထားတာဖြစ်တယ်လို့လည်းပြတိုက်ရဲ့ website မှာဖော်ပြပါတယ်ပြတိုက်တာဝန်ခံတွေရဲ့အကူအညီနဲ့ပစ္စည်းအများအပြားကိုတော့ရွှေ့ပြောင်းနိုင်ခဲ့ပါတယ်လို့လည်းမိသက်ဌာနတာဝန်ရှိသူကပြောဆိုထားပါတယ်။နောက်လာမှာကျင်းပမဲ့သမရရွှေကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုစလန်လောင်းမာရီနာဆီလ်ဗာကတော့အခုမီးလောင်မှုဟာဆိုရင်ဘရာဇီးနိုင်ငံရဲ့မှတ်ဉာဏ်ကိုဖြတ်ထုတ်လိုက်တယ်လို့ဖြစ်တယ်လို့ပြောဆိုသွားပါတယ်။ပြတဲ့ပိတ်ချိန်နောက်ပိုင်းဖြစ်ခဲ့တဲ့မီးလောင်မှုအတွင်းတေဆုံးထိခိုက်ဒဏ်ရာရမှုအစီရင်ခံချက်တွေတော့မရှိပါဘူး။ပြတဲ့နဲ့အနည်းဆုံးနေရာကရေးပိုက်ကောင်းကရေးမရှိတာကြောင့်မိသက်သမားတွေရဲ့ကနအူးမီးနှိမ့်သက်ရေးကျွတ်ပတ်မှုမှာအခက်တွေ့ခဲ့ကြပါတယ်။အနည်းအနားမှာရှိတဲ့ရေကန်ကနေကားလွတ်ပြီးတော့ရေသည်ခိုင်းခဲ့ရတယ်လို့လည်းမိသက်ဌာနပြောခွင့်ရကပြောဆိုထားပါတယ်ရှင်။